စစ်ဘော်တွေနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်လာတာအနည်း80ကျော်ရှိပြီဖြစ်ပေမဲ့တိုင်းစစ်ဘော်ရေးဟာရှင်သန်ကြီးထွားနေပါတယ်။ဗမာစစ်ဘော်တွေအနည်း90ကျော်ကြီးစိုးတဲ့အခါမှာမြန်မာပြည်ဟာအာရှဒေသမှာအောက်ဆုံးအဆင့်ရောက်သွားပါတယ်။လူရင်းနဲ့တိုင်းပြည်အရွယ်အစားမတိမ်မရင်ဖြစ်ပေမဲ့2012စရင်အရာတိုင်းရဲ့နိုင်ငံလုံးဆိုင်ရာအသတင်းထုတ်လွှင့်မှုတန်ဖိုးဟာမြန်မာတဲ့ခုနစပူများပါတယ်။လူတူချင်းရဲ့ထုတ်လုပ်မှုနှုတ်မှလည်းထိုင်းကမြန်မာတဲ့ခုနစပူများပါတယ်။နိုင်ငံခြားသုံးငွေလက်ကျန်မှာတော့ထိုင်းအစိုးရကအစာပေါင်း20ကျော်မြန်မာတဲ့များပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးအခြေခံအဆောက်အအုံဟာခက်မီပြီးစက်မှုနဲ့လေယာဉ်ပို့ကုန်လုပ်ငန်းအားကောင်းပါတယ်။အိန္ဒိယချင်းနိုင်ငံတွေကအလုပ်သမား2တန်းခွဲကိုအလုပ်ပေးထားနိုင်တဲ့စီးပွားရေးစနစ်ဖြစ်ပါတယ်။မြန်မာပညာရေးအသုံးစရိတ်ဟာတိုင်းပြည်ရဲ့အသတင်းနှစ်စဉ်ထုတ်လုပ်မှုတိရခိုင်နှုန်းတောင်မရှိပေမဲ့ထိုင်းက400ခိုင်နှုန်းရှိပါတယ်။တနည်းဆိုရင်မြန်မာရဲ့ပညာရေးအသုံးစရိတ်ဟာဒေါ်လာ1900ပါရှိပြီးထိုင်းအစိုးရပညာရေးစရိတ်ဟာဒေါ်လာ2900ရှိပါတယ်။မြန်မာစစ်ဘုတ်ကြီးစိုးတဲ့အနည်း90ကျော်ကာလမှာမြန်မာပညာရေးအဆင့်အတန်းထိုးကျသွားပါတယ်
။ထိုင်းစစ်တပ်ဟာရှင်ဘီရင်ကိုရန်ပြုတ်နိုင်တဲ့ပြည်တွင်းအင်အားကိုနှိမ်နင်းဖို့ဖွဲ့စည်းထားတာဖြစ်တဲ့အတွက်အစောပိုင်းမှာမင်းဆွေမင်းမျိုးသာကြီးစိုးပါတယ်။တာမန်စစ်တီတွေတက်လမ်းမရှိတဲ့အတွက်မင်းဆွေမင်းမျိုးကြီးစိုးတဲ့ထိုင်းစစ်တပ်ကိုပြုပြင်ဖို့1912မှာအရာရှိငယ်တစုကစစ်အာဏာသိမ်းဖို့ပထမဦးဆုံးကြံ့စီပါတယ်။မအောင်မမြင်ဖြစ်ခဲ့ပေမဲ့အကျိုးသက်ရောက်မှုရှိပါတယ်။ခေတ်နဲ့မစီလျော်တဲ့အကျွင်းမဲ့အာဏာရှင်ဘရင်စနစ်ကိုပယ်ဖျက်ပြီးအခြေခံဥပဒေနဲ့အညီအုပ်ချုပ်တဲ့ဘရင်စနစ်ကို1932မှာတည်ထောင်သူဟာထိုင်းစစ်ဘုံနဲ့အရတားဝန်တန်းဖြစ်ပါတယ်။အဲ့ဒီကတည်းကအရတားဝန်တန်းနဲ့လက်တွဲတာဟာထိုင်းစစ်ဘုံရဲ့အသွင်လက္ခဏာဖြစ်ပါတယ်။ဗမာစစ်ဘုံကတော့အာဏာရပြီးတာနဲ့အရတားအမှုတန်းကိုအစီကံဘဝပို့လိုက်ပြီးနေရာတကာမှာအာဏာပြပါတော့တယ်
။ထိုင်းစစ်ဘုံရဲ့ထူးခြားတဲ့ဒုတိယအသွင်လက္ခဏာကနိုင်ငံရေးအပြင်ဖြစ်ပါတယ်။တိုင်းပြည်မှာအကြအတင်းနဲ့ရင်ဆိုင်နေရတာကိုအရတားအဖွဲ့အစည်းတွေကဖြေရှင်းနိုင်စွာမရှိရင်ထိုင်းစစ်တပ်ကဝင်ရောက်ဆွတ်ဖက်ပြီးပြဿနာရှင်းပေးရမယ်လို့ထိုင်းစစ်ဘူတွေကယုံကြည်ပါတယ်။ဒါကြောင့်ရေရှည်အာဏာသိမ်းဖို့ထိုင်းစစ်ဘူကမရည်ရွယ်ပါဘူး။ဗမာစစ်ဘူကတော့နိုင်ငံရေးဗန်းပြပြီးရာသက်ပံအာဏာသိမ်းဖို့အာရုံစိုက်ပါတယ်။ထိုင်းစစ်ဘူရဲ့ထူးခြားတဲ့တတိယအသွင်လက္ခဏာကတော့သူ့ကိုယ်သူဒီမိုကရေစီအင်အားစုလို့ယူဆတာပဲဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီပြုပြင်ရေးလုပ်ပြတာနဲ့တပ်စခန်းကိုပြန်လည်ရှိပါတယ်။ဗမာစစ်ဘုတ်ကတော့1962မှာအာဏာသိမ်းပြီးကလေးကယုံကြည်ချက်အမျိုးမျိုးကျင်ညာပြီးနိုင်ငံရေးလှုပ်ရှားလာတာအခုထိပါပဲ
။မကြာခဏအာဏာသိမ်းတဲ့အစဉ်အလာကြောင့်ထိုင်းစစ်ဘုတ်တွေဟာကိုကျိုးစီးပွားကိုအာရုံစိုက်ကြပါတယ်။နေဆက်ကုန်သွယ်ရေး၊မှုန်ခိုလုပ်ငန်းစတဲ့စီးပွားရေးလုပ်ငန်းတွေမှာငွေပိုရှာကြပါတယ်။နေဆက်ကုန်သွယ်ရေးကြောင့်ချမ်းသာသွားတဲ့ထိုင်းစစ်ဘုတ်တွေအများကြီးရှိပါတယ်။နိုင်ငံခြားကစစ်ပစ္စည်းဝယ်ယူတဲ့အခါမှာလည်းကော်မရှင်ရကြပါတယ်။ဒါပေမဲ့ထိုင်းစစ်ဘူတွေရဲ့ကိုကျိုးရှာလုပ်ငန်းဟာတိုင်းပြည်ကိုအကြီးအကျယ်မထိခိုက်တဲ့အတွက်ထိုင်းစစ်ဘွားရေးရှင်သန်တိုးတက်နေပါတယ်။ဗမာစစ်ဘူကတော့အရေးအချင်းမရှိပေမဲ့ဆိုရှလစ်စနစ်မှာရောဈေးကွက်စနစ်မှာရောနေရာတကာချုပ်ချယ်ပြီးအာဏာပြတာကြောင့်တိုင်းပြည်ရဲ့လူမှုစီးပွားရေးဘဝချွတ်ချုံကြရပါတယ်။ဗမာစစ်ဘူဟာနှီးမျိုးစုံတုံးပြီးတိုင်းပြည်ကိုကြီးစိုးနိုင်အောင်ကြိုးပမ်းနေစေဖြစ်ပါတယ်။
အမလူမျိုးနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာအ ਨੇ စုံသဘောထား၃မျိုးလောက်ရှိပါတယ်။ပထမသဘောထားကဗမာကိုမယုံတင်တာဖြစ်ပြီးဗမာဆန့်ကျင်ရေးကိုအားပေးတာဖြစ်ပါတယ်။အယုဒ္ဓယာမြို့တော်ဖြစ်စည်းခံရတာကိုထိုင်းနိုင်ငံသားတွေကမမေ့နိုင်ကြတဲ့အတွက်ဗမာကိုတမင်နှိမ်ပြီးရေးတဲ့စာအုပ်စာပေဆိုရင်ဟုတ်ဟုတ်မဟုတ်ဟုတ်ထိုင်းနိုင်ငံမှာလူကြိုက်များပါတယ်။ဗမာကိုနှိမ်ထားတဲ့ရုပ်ရှင်ဇာတ်လမ်းကိုလည်းထိုင်းနိုင်ငံမှာကြည့်သူများပါတယ်။ဗမာစီအုပ်စုကိုမကြိုက်ပေမဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကိုယိုလီလေးစားပြီးမြန်မာလူထုခံစားနေရတဲ့အတ္တိဒုက္ခကိုစာနာထောက်ထားတာဟာဒုတိယသဘောထားဖြစ်ပါတယ်။ဒီလိုသဘောထားရှိသူတွေဟာမြန်မာဒုက္ခတွေနဲ့အတိုက်အခံလှုပ်ရှားမှုကိုကူညီကြပါတယ်။တတိယကတော့ဗမာအစိုးရဘာလို့လို့စီးပွားရေးအမြတ်ရရင်ပြီးရောဆိုတဲ့အယူအဆဖြစ်ပါတယ်။ထိုင်းနိုင်ငံမှာစစ်အာဏာသိမ်းတဲ့ဒီမိုကရေစီအတွက်အနှုတ်လက္ခဏာဖြစ်တယ်လို့ဝေဖန်ကြပါတယ်။ဒါပေမဲ့ထိုင်းစစ်ဘုဟာဗမာစစ်ဘုလူရာသက်ပံကြီးစိုးဖို့စိတ်မကူးပါဘူးအချင်းတိုင်းရင်အစင်အလာတိုင်းစစ်တမ်းများကိုပြန်မာမှုယာယီဆုပ်ယုပ်တဲ့သဘောသာဖြစ်ပါတယ် ပမာစစ်ဘူကတော့နေပြီးတော့တိဆောက်ပြီးအခိုင်အမာနေရာယူထားတာမို့စစ်တမ်းရပံမှုဆိုတာဝေလာဝေးစိတ်ကူးတဲ့တောင်ထက်ဖို့မရသေးဘူးလို့ယူဆရပါတယ်ခင်ဗျာ။